ယူကရိန်းနဲ့အရှေ့လယ်ပိုင်းဒေသကစစ်ပွဲတွေမှာဆုံးဖြတ်ပေးမယ့်အဆင့်ကိုရောက်ရှိလာနေပြီးအမေရိကန်မှာအစိုးရအပြောင်းအလဲမဖြစ်ခင်တန်တမာရေးအရဖြည့်ရှင်းမှုဖိအားတွေတိုးလာနေချိန်မှာပဲကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံသားရဲ့ဝန်ကြီးတွေအီတလီနိုင်ငံမှာဒီကနေ့တွေ့ဆုံကြပါတယ်။အမေရိကန်၊ဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်9နိုင်ငံကထိပ်တန်းတန်တမာတွေရဲ့ရောမမြို့အနီးကအစည်းအဝေးမှာအဓိကဆွေးနွေးမယ့်ကိစ္စတွေထဲဂါဇာဒေသနဲ့လေဗနွန်နိုင်ငံမှာအပြစ်ခတ်ရစဲရေးအဓိကပါဝင်မှာပါ။နှစ်ရက်ကြာ G7 အစည်းအဝေးပထမနေ့ဖြစ်တဲ့ဒီကနေ့မှာတော့ Saudi Arabia, Egypt, Jordan, UAE နဲ့ကာတာနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေအပြင်အာရက်အဖွဲ့အချုပ်အကြီးအကဲလည်းပါဝင်တက်ရောက်ပါတယ်။ဂါဇာဒေသနဲ့လေဗနွန်မှာအပြစ်ခတ်ရစဲရေးသဘောတူညီချက်ရအောင်ကြိုးပမ်းမှုတွေကိုအထောက်အကူဖြစ်စေဖို့မိတ်ဖက်တွေနဲ့ဆွေးနွေးမှာဖြစ်ပြီးဒေသခံပြည်သူတွေကိုထောက်ပံ့ဖို့နဲ့ဒေသတွင်းတည်ငြိမ်မှုအတွက်ခိုင်မာတဲ့နိုင်ငံရေးအခြေအနေတည်ပေါ်ပေါက်ရေးဆွေးနွေးကြမှာဖြစ်ကြောင်းလဲအီတလီနိုင်ငံသားရေးဌာနကပြောပါတယ်ခင်ဗျာ။